ဂျပန်နိုင်ငံရဲ့အနောက်ဘက်ကဲရိုးတဲ့အနေအထားတော်တော်များများကိုဂျပီးတိုင်ဖုန်းမုန်တိုင်းဝင်ရောက်လာတဲ့အတွက်လူပေါင်းတသန်းကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးထားရပါတယ်။မုန်တိုင်းကြောင့်လူ6ယောက်ထက်မနည်းလဲသေဆုံးခဲ့တာပါ။တနာယီလေတိုင်နှုန်းကီလိုမီတာ160နဲ့ဒီကနေ့မနက်အစောပိုင်းမှာပဲရှီကိုကူးကျွန်းကိုဝင်ရောက်လာတဲ့မုန်တိုင်းဟာမိုးတက်လေပြင်းကျတဲ့အချိန်တနာယီကို215ကီလိုမီတာအထိရှိခဲ့ပြီးတော့1993ခုနှစ်ကနေစလို့ဂျပန်နိုင်ငံမှာအင်အားပြင်းဆုံးမုန်တိုင်းတစ်ခုလည်းဖြစ်ပါတယ်။ရှီကိုကူးကျွန်းကိုဝင်ရောက်ခဲ့တဲ့မုန်တိုင်းကဟွန်ရှူကျွန်းရဲ့အရှေ့မြောက်ဘက်ကိုရွှေလျားပြီးတဲ့နောက်မှာတော့ဂဘီမြို့ရဲကိုဝင်ပြီးကုန်းလင်းကိုဝင်ရောက်ခဲ့ပါတယ်။ဒီမုန်တိုင်းကြောင့်မိုးသီးထက်လေပြင်းတိုက်ခိုက်ပြီးရေကြီးမြေပြိုမှုတွေကြုံရနိုင်ကြောင်းလည်းသတိပေးနေပါတယ်ရှင်။